ဆက်ချော်လာရဲ့စာနဲ့တွင်းနဲ့ကြီးတွေလိုအာကာသရဲ့နည်းနည်းဆန်းကျင်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကဘာကျော်ဗြိတိရှ်ယူပဗီရပညာရှင်စတီဖင်ဟော့ကင်းဒီနေ့ပဲကွယ်လွန်သွားပါတယ်ပါသွားပါတယ်ဆက်စွန်းနေတဲ့ချီသင်္ချာပညာပို့ချနေထိုင်ခဲ့ရဗြိတိန်နိုင်ငံကင်းဘရစ်မြို့ကနေမှာပဲငင်းငင်းချင်းချင်းနဲ့တည်ဆုံသွားတဲ့အကြောင်းလဲမိသားစုပြောခွင့်ရသူကပြောပါတယ်သင်ရှားတဲ့သိပ္ပံပညာရှင်ဖြစ်နေရောထူးခြားပြောင်ပြောင်းတဲ့ဘလူးပုတ်ကိုတူဖြစ်နေရောသူ့ရဲ့ဆောင်ရွက်ချက်တွေနဲ့အမွေနှစ်တွေဟာနောက်နှစ်ပေါင်းများစွာအထိရှင်သန်ကျရင်မှာဖြစ်ကြောင်းလဲကျန်းရေးသူသားသမီးတွေဖြစ်ကြတဲ့လူစီရောဘတ်နဲ့တင်မနိုကကြီးငယ်ချက်ထုတ်ပြန်ပြောဆိုခဲ့တာပါခနာကူမှာအကျော်တွေအားနေပြီးလှုပ်ရှားလို့မရတဲ့ယောဂရှိနေတာကိုအသက်20နှစ်အရွယ်မှာတွေးခဲ့ရတဲ့ဟော့ကင်းဟာနောက်ဆုံးမှာဘီတက်ကလထိုင်နဲ့သွာလာခဲ့ရတယ်လို့စကားမပြောနိုင်တဲ့အတွက်စကားပြောဆက်ကိုအသုံးပြုခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပါတယ်။နောက်နှစ်နှင်းငယ်လောက်သာအသက်ရှင်မယ်လို့ဆရာဝန်တွေကခန့်မှန်းခဲ့ကြပေမဲ့လည်းဆက်လက်ရှင်သန်ခဲ့ပြီးကမ္ဘာကျော်ယူပဗီရပညာရှင်အယ်ဘတ်အိုင်စတိုင်ရဲ့ရေဝီယာ200သီအိုရီနဲ့ quantum mechanics သီအိုရီတို့ကြားပေါင်းကူးပေးနိုင်မှုကျူးပန်းမှုတွေပါဝင်သိပ္ပံပညာမှာအရေးကြီးတဲ့သုတေသနလေ့လာမှုတွေကိုအာရုံစိုက်ဆောင်ရွက်ခဲ့တာပါ။